မြန်မာနိုင်ငံချိုင်းဝန်ကြီးနိုင်ငံတော်အတိုင်ပင်ခံဒေါင်ဆန်းစုကြည်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့လာအိုစ်နိုင်ငံဗီယင်ချန်းမှာတည်ထောင်တွေ့ဆုံပြီးနှစ်နိုင်ငံလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါတယ်။ဒေါင်ဆန်းစုကြည်ဟာ14ချိန်မြောက်အိန္ဒိယအာဆီယံထိပ်သီးအစည်းအဝေးနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေကိုတက်ရောက်ဖို့အတွက်လာအိုစ်နိုင်ငံကိုရောက်နေတော့ဂျက်တပရီနီကအိန္ဒိယဝန်ကြီးချုပ်နဲ့တည်ထောင်တွေ့ဆုံခဲ့တာဖြစ်ပါတယ်။ဒီမိုကရေစီရဲ့ပြရုပ်စံပြထားရပြီးဖွံ့ဖြိုးရေးအတွက်မိဖက်ကောင်းတယောက်ဖြစ်တဲ့နိုင်ငံတော်၏အတိုင်ပင်ခံဒေါင်ဆန်းစုကြည်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့တွေ့ဆုံကြောင်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဗီကတ်ဆွာရပ်ကသူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့တာပါ။နှစ်နိုင်ငံခေါင်းဆောင်နှစ်ဦးဟာအိန္ဒိယမြန်မာနှစ်နိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးအပြုသဘောဆောင်တဲ့ဆွေးနွေးမှုတွေလုပ်ခဲ့တယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဆွာရပ်ကပြောပါတယ်။အိန္ဒိယမြန်မာနှစ်နိုင်ငံကြားမှာနေဆက်လုံခြုံရေးနဲ့ပတ်သက်ပြီးမြန်မာမျိုးပေါ်ကနေအိန္ဒိယအစိုးရကိုဆန့်ကျင်နေတဲ့လက်နက်ကိုင်တွေမရှိစေပြီးခဲ့တဲ့လအိန္ဒိယနိုင်ငံခြားရေးဝန်ကြီးမြန်မာနိုင်ငံကိုလာရောက်ဆင်မှာမြန်မာဘက်ကအာမခံခဲ့တာပါပြီးခဲ့တဲ့သတင်းပတ်ထဲအိန္ဒိယကိုပထမဆုံးနိုင်ငံတော်ခီးစဉ်ဖြစ်တဲ့အလဲရောက်လာတဲ့သမရဦးထင်ကျော်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့လည်းနယူးဒေလီမြို့တော်မှာတွေ့ဆုံခဲ့ကြပါတယ်တွေ့ဆုံပွဲမှာအကြောင်းအရာမျိုးစုံကိုကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြတာဖြစ်ပြီးမြန်မာနိုင်ငံရှေ့ဆက်ရမယ့်ခြေလှမ်းတိုင်းအတွက်အိန္ဒိယကအတူရက်တီပေးမှာဖြစ်ကြောင်းအိန္ဒိယဝန်ကြီးချုပ်ကပြောကြားခဲ့တာပါအခုခေါင်းဆောင်နှစ်ဦးရဲ့တွေ့ဆုံမှုဟာမြန်မာနိုင်ငံမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီမတ်လာတဲ့အာဏာရခဲ့ပြီးတဲ့နောက်ပိုင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ဒေါင်ဆန်းစုကြည်တို့ပထမဆုံးအချိန်ဖြစ်တွေ့ဆုံတာဖြစ်ပါတယ်မကြာခင်လတွေအတွင်းအိန္ဒိယနိုင်ငံမှာကျင်းပမဲ့ BRICS BIMSTEC ထိပ်သီးညီလာခံတွေမှာဒေါင်ဆန်းစုကြည်နဲ့ထပ်မံတွေ့ဆုံဆွေးနွေးဖို့မျှော်လင့်ထားကြောင်းလည်းအိန္ဒိယဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်